ယူကရိန်းဘက်ကဆက်လက်ရပ်တည်ရေး G7 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးနေကြပါတယ်။ကနေဒါမှာဒုတိယနဲ့နောက်ဆုံးအနေဖြင့်ကျင်းပမဲ့ G7 စီးပွားအင်အားကြီးနိုင်ငံများနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာအခုလိုဆွေးနွေးနေကြတာပါ။မနေ့တသားရင်းတွေကစတင်တဲ့အစည်းအဝေးမှာယူကရိန်းစစ်ပွဲရရေးအမေရိကန်ရဲ့ကြိုးပမ်းမှုတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကတင်ပြဆွေးနွေးခဲ့ပါတယ်။ Saudi Arabia နိုင်ငံမှာရက်30ကြာကြီးအပြည့်အထားရေးအမေရိကန်ဆိုပြုထားတဲ့ယူကရိန်းနဲ့ညှိနှိုင်းသဘောတူညီခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုက G7 နိုင်ငံခြားရေးဝန်ကြီးတွေကိုရှင်းပြခဲ့ပါတယ်။ရုရှားသမ္မတဘက်ကဒီကမ်းလှမ်းချက်ပေါ်မရှင်းမလင်းတုံ့ပြန်ထားချိန်မှာကနေဒါနိုင်ငံခြားရေးဝန်ကြီးကတော့ယူကရိန်းကိုဘယ်လိုဆက်လက်ကူညီမလဲဆိုတာကိုအဓိကဆွေးနွေးဖို့ပြောခဲ့ပါတယ်။ဗြိတိန်ပြည်သက်ဂျာမနီ၊အီတလီ၊ဂျပန်နဲ့ EU ဥရောပသမ္မတကလည်းတက်နေတဲ့ G7 ထိပ်သီးအစည်းအဝေးမတိုင်ခင်အမေရိကန်နိုင်ငံခြားရေးဝန်ကြီးရူဘီယိုနဲ့ကနေဒါနိုင်ငံခြားရေးဝန်ကြီးမယ်လနီဂျိုလီတို့ကြာတာရင်းတွေကတည်ထက်ဆွေးနွေးကြပါတယ်။အမေရိကန်နေနဲ့ကနေဒါပါဝင်အဓိကကုန်သွယ်ပန်းတဲ့မဟာမိတ်နိုင်ငံတွေပေါ်သွင်းကုန်ခွန်တွေကောက်ခံနေချိန်မှာနှစ်နိုင်ငံရေးကိုတည်ကြဆွေးနွေးကြတာပါခင်ဗျာ။